ရခိုင်ပြည်နယ်မှာစစ်ပွဲတွေဆုံးသက်ပြီးရွေးကောက်ပွဲပြန်လည်ကျင်းပနိုင်ရေးဂျပန်နိုင်ငံကဂျာဝင်စူးစမ်းပေးနေတဲ့အပေါ်ရွေးကောက်ခံရခိုင်တိုင်းရင်းသားရေးအဝန်ကြီးကကြိုဆိုလိုက်ပါတယ်မြန်မာနိုင်ငံမျိုးသားပြန်လည်တင်းရဲ့ဆိုင်ရာဂျပန်ဆိုရကိုယ်စားလှယ်ရဲ့ရခိုင်ခီးစဉ်ကနေဂျပန်တို့ဂျာဝင်ကူညီဖြည့်ရှင်းပေးနိုင်မှုရခိုင်ပြည်သူတွေဘက်ကဘယ်လိုတုံ့ပြန်တယ ေရေးစီမြန်မာနိုင်ငံမျိုးသားပြန်လည်တင်မြှင့်ရေးဆိုင်ရာဂျပန်အစိုးရအထူးကိုယ်စားလှယ်လက်ဖြင့်ဂျပန်နီပွန်ဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌမစ္စတာယိုဟီဆာဆာကာဝါဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုနဲ့အတူတက်မတော်ရဟတ်ရင်နေနဲ့မနေ့စနေနေ့တုန်းကသွားရောက်ခဲ့တာပါမြန်မာနိုင်ငံမျိုးသားပြန်လည်တင်မြှင့်ရေးဆိုင်ရာဂျပန်အစိုးရအထူးကိုယ်စားလှယ်ဟာရခိုင်ပြည်သားခံပြည်သူတွေရင်ဆိုင်နေရတဲ့စီးပွားရေးပညာရေးကျန်းမာရေးဆိုင်ရာကိစ္စတွေနောက်ဒေသပြည်ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်နဲ့အစိုးရတပ်တို့ကြားလက်နက်ကိုင်ပြည်ပခါတွေဖြစ်ပွားနေတဲ့အခြေအနေနဲ့2020ရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့အတွက်ဒေသခံတွေရဲ့သဘောထားတွေကိုကိုယ်တိုင်တွေ့ဆုံမေးမြန်းခဲ့သလိုရခိုင်တိုက်ပွဲဆောင်ပြည်သူတွေလိုအပ်တဲ့လူသားချင်းစာနာမှုဆိုင်ရာထောက်ပံ့ရေးပစ္စည်းတွေကိုလည်းလှူဒန်းခဲ့ပါတယ်မြန်မာနိုင်ငံမျိုးသားပြန်လည်တည်မြဲရေးဆိုင်ရာဂျပန်အစိုးရအထူးကိုယ်စားလှယ်ရဲ့ရခိုင်ခီးစဉ်ပေါ်မှာလက်ရှိရခိုင်မျိုးသားလွတ်တော်ကိုယ်စားလှယ်2020ပြည့်နှစ်ရွေးကောက်ခံရန်ကုန်တိုင်းရဲ့ရခိုင်တိုင်းရင်းသားရေးရာဝန်ကြီးမတ်ထုမေကအခုလိုသုံးသပ်ပါတယ
်အခုလိုမျိုးနေပြီးတော့ကျွန်တော်တို့ဒီဂျပန်နိုင်ငံရဲ့ဂျောင်းဝင်ဖြန့်ပြေမှုသာရှိခဲ့မယ်ပြီးလို့ရှိရင်ရွေးကောက်ပွဲတွေကျင်းပနိုင်မယ်ဒီငင်းချမ်းရေးဖြစ်စဉ်ထဲမှာနေပြီးတော့စစ်ဆန်ညှင်းနှိုင်းပေးမဲ့နိုင်ငံနေနဲ့ပါဝင်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အနေနဲ့ကြိုးစားပါတယ်ဘာကြောင့်လဲဆိုတော့ဂျောင်းဝင်ဖြန့်ပြေပြီးတဲ့နိုင်ငံဟာတမတ်ကြမယ်တကယ်တမ်းပြည်သူအကျိုးစီးပွားကိုယူဆောင်လာနိုင်တဲ့အခြေအနေမျိုးမှာဖြစ်မယ်ဆိုလို့ရှိရင်တော့ကျမတို့အတွက်အကောင်းဆုံးဖြစ်ပါတယ်။ဒီအစိုးရရောတမတော်ရောအေးပေါ့နော်ဒီအဖွဲ့တွေကနေပြီးတော့ဒီခိုင်ခိုင်မာမာနဲ့ကျမတို့စတင်ဖို့လိုပါမယ်။အဲအလိုမှသာနေပြီးတော့ကျမတို့ပြည်သူတွေလိုလားတဲ့နိုင်ငံရေးကိုဖော်ဆောင်နိုင်မှာဖြစ်ပါတယ်။ဒါလို့သာဂျပန်နဲ့မဟာမိတ်နိုင်ငံတချို့တွေကသာပါဝါမင်းဆိုလို့ရှိရင်လည်းပို့ပြီးတော့ကျမတို့အနေနဲ့တင့်တော်တယ်။ဒါပေမဲ့ဒီဂျောင်းဝင်ဖြန့်ပြေမှုဆောင်ရွက်တဲ့ခါမှာလည်းဒီမြန်မာနိုင်ငံရဲ့ Federal Foundation ပေါ်မှာအခြေခံတဲ့ဂျောင်းဝင်ဖြန့်ပြေမှုဆောင်ရွက်နိုင်မယ်ဆိုလို့ရှိရင်တော့ကောင်းမွန်တဲ့အခြေအနေတရားလို့ကျမတို့သုံးသပ်လို့ရပါတယ်ရှင
်။စီးရေးပြိပခါသာမကကာယောဂါ COVID အနေနဲ့ပါရင်ဆိုင်နေရတဲ့ရခိုင်ရှိဆောင်ပြည်သူတွေရဲ့အရေးကူညီပေးတဲ့အတွက်ရောဂျပန်ဆိုရကိုယ်စားလှယ်ဘက်ကရခိုင်ဒေသခံတွေနဲ့ကွင်းစင်းတွေ့ဆုံဆွေးနွေးမှုကိုကမန်မျိုးသားတူးတက်ရေးပါတီရဲ့ဒုက္ခထဦးတင်မွေးကကြိုဆိုပါတယ်
။ဒီဂျပန်သားမကြီးကိုယ်တိုင်ဂျောင်းဝင်စစ်စာညှိနှိုင်းပေးတာနဲ့ပတ်သက်လို့တော့ကျွန်တော်တို့ကကြိုးစားပါတယ်။ဒါရခိုင်ပြည်နယ်ရဲ့ငင်းကြမ်းရေးဆေးနဲ့စီးရေးအလားအလာတွေကိုကျွန်တော်တို့ဆော့ချနိုင်တဲ့အနေအထားမျိုးဖြစ်လာနိုင်စရာအကြောင်းရှိတယ်လို့ကျွန်တော်မြင်ပါတယ်ကျွန်တော်တို့ရခိုင်မှာကအခက်အခဲတွေအများကြီးရှိပါတယ်ကြာကျွန်တော်တို့စီးပဋိပက္ခတွေရှိတယ်နောက်စစ်သေးချောင်တွေရှိတယ်ဒီကကြားထဲမှာကိုဗစ်ပြဿနာနဲ့ဆိုတော့တော်တော်လေးကိုဟိုဒေသခံပြည်သူတွေကအခက်အခဲပေါင်းပေါင်းများစွာနဲ့ရင်ဆိုင်ကြုံတွေ့နေရတဲ့အနေအထားပေါ့ဒီဂျပန်အစိုးရကအူညီဒါကတော့ဒီရခိုင်ပြည်နယ်အတွက်လည်းအကျိုးရှိသလိုဒီထောင်စုအစိုးရအတွက်လည်းလမ်းစာတစ်ခုဖြစ်သွားလိမ့်မယ်အဲ့လိုကျွန်တော်ကတော့မြင်ပါတယ
်လက်တလောပြည့်ရက်ပြီးတော့တိုက်ပွဲတွေညှိတက်ဆပြုနေတဲ့ရခိုင်ပြည်နယ်ရဲ့ငြိမ်းချမ်းရေးဖြစ်စဉ်တိုးတက်လာနိုင်ရေးဂျပန်ပါဝင်လူပုဂ္ဂိုလ်ဖွဲ့စည်းတွေရဲ့ဂျောင်းဝင်စစ်ဆန်ညှိနှိုင်းမှုတွေရဲ့အလားအလာပေါ်မှာနိုင်ငံရေးအကဲခတ်ဥမမောင်ဆိုကလည်းအခုလိုသုံးသပ်ပါတယ်
လုံးလုံးပြန်မှာတော့တက်နေအေးနဲ့မဖြစ်ပြရမယ်အောင်တော့ဒီကြီးနေကြည့်ရကြည့်ရတယ်ကြာဒါတော့လက်တိကျတယ်ကြည့်ရတယ်ကြာဟုတ်ဒီချိန်ကြီးကတော့ဂျပန်ရဲ့ဝင်ရောက်ပြည်ကြီးနေမြဲပေါင်းနေရတဲ့လူတွေပြောပါမယ်အဲ့တော့အဲ့ဒီဒီပြတစ်ချက်ကတော့ဒီကြီးစားနေတာကတော့အဲ့မနောက်ဆက်တွေရေတော့ပေါ်ကျင်းပတိုင်းကြီးပဲကြီးစားနေတယ်ဘယ်လောက်ထိအောင်မြင်လဲဆိုတော့ကျွန်တော်တို့ဆောင်ကြည့်နေအောင်လုပ်ထင်ပါရဲ့အရင်ဒီပါတီနဲ့တွေ့တဲ့ချိန်မှာလည်းဒီကဒုက္ခကြေကြီးကြေတယ်လားမသိတမ်းလို့ရှိရဲ့ဒီစီးကြီးနေဆိုပြီးတော့ခရီးကြီးပြေးတာလည်းပြေးရပါလားရှိမှလည်းလေဒီလိုပြီးအောင်ဆောင်နေဖြစ်လာနိုင်တယ်လို့ပဲပြောရမှာပါ
ဒီလနိုဝင်ဘာလဇာမိုင်းလုံးကမြန်မာနိုင်ငံမျိုးသားပြည်လည်တင်းကျပ်ရေးဆိုင်ရာဂျပန်အစိုးရရဲ့အထူးကိုယ်စားလှယ်ဟာနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နောက်တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့ပါနေပြည်တော်မှာတီးခြားစီတွေ့ဆုံခဲ့ပြီးရွေးကောက်ပွဲဆိုင်ရာကိစ္စရပ်တွေနဲ့မြန်မာနိုင်ငံရဲ့အခြေအနေတွေကိုလည်းဆွေးနွေးခဲ့ကြပါတယ်ရှင်ကျွန်မစုမမ